ဲ့ယနေ့မိမိတို့ပြုလုပ်တဲ့ကုသိုလ်တွေကိုတတဝါတွေကျေးဇူးရှင်မိခင်ဖခင်တွေကအားလုံးတို့32ဘုံတတဝါတွေကိုကုသိုလ်အဖို့ကိုအမြပေးဝေကြပါပြီးတဲ့အခါမှာမိမိတို့ဗုဒ္ဓဘာသာများဖြစ်တည်ရလျော်စွာဆင်းရဲခက်သိမ်းချုပ်ငြိမ်းရဖြစ်တဲ့နိဗ္ဗာန်ကိုအာရုံပြုပြီးတော့ရည်စက်ချပြီးတော့လှူဒန်းကြပါအဲ့ဒီလိုရည်ရချာမှုအမြပေးဝေမှုမပြုလို့မူမှာမိမိတို့ပြုလုပ်တဲ့ကုသိုလ်နဲ့ဆက်ပြီးတော့အနုမောဒနာတရားကိုဟောကြားပေးပါမယ်။မြတ်စွာဘုရား29နှစ်မှာတောထွက်တော်မူပြီးတော့35နှစ်မှာမြတ်ဘုရားဖြစ်တက်ပင်ဥဒ္ဒဏ်ကိုရပြီးတော့ဘုရားဖြစ်ခဲ့ပါတယ်။အဲ့ဒီ35နှစ်ကနေပြီးတော့တတ်တော်80ပြည့်တဲ့နေ့ထိမနေမနာဟောကြားတဲ့တရားတော်တွေကိုနောက်ပိုင်းတန်ခါရနာတင်မကြီးတွေကတူရတူရစုပေါင်းပြီးတော့တန်ခါရနာ6ကြိမ်တင်ခဲ့ပါတယ်။အဲဒီလို6ကြိမ်တင်ခဲ့တဲ့ပိဋကတ်တွေဟာအကျဉ်းချုပ်အားဖြင့်ပိဋကတ်3ဘုံဆိုပေမဲ့လို့အကျယ်အားဖြင့်ဓမ္မခန္ဓာပေါင်း14000ရှိတယ်တဲ့။အဲဒီဓမ္မခန္ဓာပေါင်း14000ရှိတဲ့တဲ့ဘုန်းကြီးယနေ့ဝိမာနဝုထုသာဂရမလာရှိတဲ့လူလေးမျိုးတရားကိုဟောကြားပေးပါမယ်။အဲ့တော့မြတ်စွာဘုရားရဲ့တရားတော်တွေဟာဘလောက်ပဲများနေနောက်ဆုံးကြီးမှန်းချက်ပန်းတယ်ကတော့ဒီဝိမုတ်တိရတ္တဒီဒုက္ခခတိန်ကလွတ်မြောက်ဖို့အတွက်ရည်ရွယ်ပြီးတော့မြတ်စွာဘုရားဟောကြားတော်မူခဲ့တာပါဒါကြောင့်မို့ဘယ်တရားကိုပဲနာယူစိတ်ဆိုင်ပြီးတော့နာယူလို့တလုံးတစ်ပါးကကျင့်နိုင်လို့ရှိရင်မြတ်စွာဘုရားရဲ့တရားတော်ကမိမိတို့တန်တန်မှာလောဘဒေါသစတဲ့ကိလေသာတွေကိုငြိမ်းအေးစေနိုင်ပါတယ်ဒါကြောင့်မို့အဲ့ဒီဓမ္မခန္ဓာတွေကဘုန်းကြီးဟာလူလေးမျိုးတရားကိုဟောကြားပေးပါမယ်။အဲ့တော့ဒီတရားတော်နဲ့ဆက်ပြီးတော့ဒီမြတ်စွာဘုရားနေ့စဉ်ဩဝါဒပေးတဲ့တရားလေးရှိပါလေ၃ပါးတရား၅ပါးတဲ့။အဲ့တော့မြတ်စွာဘုရားဟာဒီမြင့်ပါပါဒီလိုမဟုတ်ဘဲနဲ့လူသားနေပြီးတော့ဖြစ်လာတဲ့ပွင့်လာတဲ့မဟာလူသားလို့ပဲခေါ်ကြပါလို့မြတ်စွာဘုရားအာလုံးလုပ်ငန်းလုပ်ပါတယ်ဆိုတဲ့ပုဂ္ဂိုလ်တွေနဲ့ရှင်လိုက်လို့ရှိရင်မြတ်စွာဘုရားလောက်လုပ်ငန်းလုပ်ဆောင်သွားတဲ့ပုဂ္ဂိုလ်မျိုးဟာအင်မတန်ရှားပါတယ်မြတ်စွာဘုရားဟာလည်းလူကမဟုတ်ပါတဲ့လူသားတဦးပဲဖြစ်ပါတယ်ဒါပေမဲ့လို့ရိုးရိုးလူသားမဟုတ်ဘဲနဲ့မဟာလူသားမင်းမြတ်တဲ့လူသားလို့ဒီလိုပဲတင်စားရပါပါအဲ့တော့မြတ်စွာဘုရားရဲ့လုပ်ငန်းကိစ္စတွေကိုကြည့်လို့ရှိရင်နေ့စဉ်အပိုင်းမှာပဲဖွဲ့ပြီးတော့မြတ်စွာဘုရားလုပ်ငန်းလုပ်တော်မူခဲ့ပါတယ်။နံပါတ်၁အပိုင်းကဘာတော့ဆိုတော့ပုရိဘတ္တကိစ္စအဲ့။နေဆုံးမဖုံးပေးမီပြုတော်မူတဲ့ကိစ္စအဲ့။အဲ့ဒါဘာတော့ဆိုတော့မနေ့6နာရီလောက်ကနေပြီးတော့နေ့12နာရီလောက်ထိဆောင်ရွက်တဲ့ကိစ္စပါ။နောက်နံပါတ်၂ကိစ္စပစ္စာဘတ္တကိစ္စအဲ့။နေဆုံးဖုံးပေးတော်မူပြီးဒီနောက်ပိုင်းမှာပြုလုပ်တော်မူတဲ့ကိစ္စဒါက12နာရီတိုးလောက်ကနေညနေ6နာရီတိုးလောက်ထိဆောင်ရွက်တဲ့ကိစ္စ။နောက်တစ်ခါနံပါတ်3ပူရိမယာမကိစ္စပူရိမယာမကိစ္စဆိုတာည6နာရီလောက်ကနေပြီးတော့10နာရီလောက်ထိမြင်ဦးမြင်မှဆောင်ရွက်တော်မူတဲ့ကိစ္စနောက်နံပါတ်4မေတိမယာမကိစ္စတန်းကောင်းရောင်ကိစ္စဆိုတာ10နာရီလောက်ကနေပြီးတော့မနက်2နာရီ2လောက်ထိဆောင်ရွက်တော်မူတဲ့ကိစ္စပါနောက်ဆုံးပိသိမယာမကိစ္စမိုးတောက်ရောင်ကိစ္စဆိုတာဒီမနက်2နာရီလောက်ကနေပြီးတော့6နာရီလောက်ထိမိုးတောက်ရောင်မှာဆောင်ရွက်တဲ့ကိစ္စဆိုပြီးအပိုင်း၅ပိုင်းပိုင်းပြီးတော့ထာဂရာတွေမှာဖွင့်ပြီးတော့ကြားလျရှိပါတယ်။အဲ့တော့မြတ်စွာဘုရားကဒီမနက်ခင်းလင်းပြီဆိုလို့ရှိရင်လူသားတွေလိုပဲမျက်နှာပြည့်သုံးသပ်ပြီးတော့ကိုယ်လက်လှုပ်တင်ပြီးတော့ဆုံးခံချိန်မထွက်ခင်မှာမြတ်စွာဘုရားကအချိန်ရလို့ရှိရင်သမာဓိဝင်စားပြီးတော့တရားနဲ့နေတော်မူပါတယ်။တရားနဲ့နေပြီးတော့ဆုံးခံခြင်းရောက်ပြီးဆိုရင်ဆုံးခံကြွတယ်ပေါ့ဆုံးခံကြွတော့မျိုးရေရတရားဓမ္မတွေကမြတ်စွာဘုရားကြွလာပြီဆိုရင်ယဟန်နေပါလို့ဆိုရင်တပိတော်ကို10ပါးတပိတော်တို့မိသားစုအတွက်ပါ20တပိတော်တို့မိသားစုအတွက်100ကိုယ့်ရဲ့စီးပွားရေးဆွမ်းအားရှိသလောက်မြတ်စွာဘုရားနဲ့ကြွလာတဲ့တန်ဃာတော်တွေကိုဆုံးကတ်ကြတယ်ပေါ့မြတ်စွာဘုရားရဲ့တပိတော်ကိုယူပြီးတော့မြတ်စွာဘုရားကိုလည်းဆုံးကတ်မြတ်စွာဘုရားလည်းဆုံးဖုံးပေးပြီးတဲ့အခါမှာဘာလုပ်လို့လဲမြတ်စွာဘုရားကတရားဟောတချို့လည်းပဲဗုဒ္ဓဘာသာဖြစ်ကူးပြောင်းတချို့လည်းပဲသီလမလုံရာနေပြီးတော့သီလတွေလုံခြုံသွားတယ်တချို့လည်းပဲမတ်ဖို့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့ယဟန်ပြုကြတယ်ယဟန်နာလည်းပဲဖြစ်သွားကြတယ်အဲ့ အဲ့ဒါမြတ်စွာဘုရားမနက်6နာရီကနေပြီးတော့ညနေ7နာရီတိပေါ့ဆုံးမဖုံးပေးနေမှာပြုတဲ့ကိစ္စလို့စပေးမှာဒီလိုဖွင့်မှာဆုံးခံကြွားတယ်တတဝါတွေကိုတရားဟောတယ်တရားဟောပြီးတဲ့အခါမှာတချို့ယဟန်ပြုပေးတယ်ပေါ့ဒီလိုပဲမနက်ခင်းမှာနေ့စဉ်ပြုလေးရှိတယ်ပေါ့နောက်နေ့တဲ့အချိန်ကျတော့မလုပ်တော့ဆိုတော့7နာရီလောက်ကနေပြီးတော့ညနေ6နာရီလောက်ထိကျတော့မြတ်စွာဘုရားကယဟန်နေဆုံးဖုံးပေးပြီးတဲ့အခါမှာကနကုတီရဲ့ဝေငါနီမှာခြေသေးတယ်ပေါ့ခြေသေးပြီးတဲ့အခါမှာနေ့စဉ်နေ့စဉ်ဩဝါဒပေးလေရှိတယ်အဲ့ဒါကိုဒုံလဘတရား၅ပါးရှားခဲ့တဲ့တရား၅ပါးလို့ဒီလိုနေ့စဉ်ပေးတယ်အဲ့ဒါကိုတော့ပြီးမှပဲထပ်ပြီးတော့ကျေရှင်းပေးပါအဲ့တော့မြတ်စွာဘုရားကဒုံလဘတရား၅ပါးဟောပြီးတော့တဏှာကြီးဘွဲလောက်ရောက်သွားတဲ့အခါမှာတခါတည်းရင်ခန္ဓာကိုယ်ညောင်းညာမှုပယ်ဖြောက်တဲ့အနေနဲ့မိမိနဲ့ဆက်နာယူဝက်လောက်လက်ရည်ရည်သားနဲ့စောင်းပြီးတော့တတိပံပညာတရားရှိမဲ့ရင်လည်းခဏကျိမ့်နေမှုတည်းနောက်ပြီးတော့ဒီနှစ်ချက်ထိုးလောက်ကြတော့လောကမှာကြွထိုက်တဲ့တတ္တဝါတွေလမ်းပြီးတော့ဗုဒ္ဓတရားနဲ့ကြည့်တယ်ရှင်ဘုရားရှင်တွေလက်ထက်ကဒါနသီလဘာဝနာယခုလိုစုပေါင်းပြီးတော့ကုသိုလ်ပြုခဲ့တဲ့ပါရမီရှိတဲ့တတ္တဝါတွေရှိသလားဆိုကြည့်လိုက်တဲ့အခါမှာအဲ့နှစ်နာရီတိုးလောက်ကြကြည့်ပြီးတော့ခြေကျွထိုက်လို့ရှင်တွားပြီးတော့တရားပြပြီးသုံးမှနေပေါ့နောက်ပြီးတော့ညနေပိုင်းရောက်တဲ့အခါ၄နာရီလောက်ရောက်တဲ့အခါကျဘာလုပ်တော့ဆိုတော့ညိုရဲတရားနာနာတဲ့တရားဒဂမတွေကတရားဟောတော်တော့အဲ့ဒီလိုနဲ့ညနေ6နာရီရောက်တော့တရားဒဂမတွေလည်းမိုးချုပ်တော့အကြောင်းအရာပြန်သွားကြတယ်အဲ့ဒါကသစ္စာဘတ်ကဆုံးဖုံးပေးပြီးတဲ့နောက်ပိုင်းမှာယဟန်တွေကိုတရားပေးတယ်တရားပြတယ်ယဟန်တွေကလည်းတော့တရားအားထုတ်ကြနောက်ပြီးတော့ကျင်းဆက်တော်မူရင်းမိနစ်20နာရီဝက်လောက်ကျင်းဆက်အဲ့ဒီနောက်ပိုင်းမှာဘာလို့တော့ဆိုတော့လောကကိုကျွတ်ထက်ကြတဲ့တတ္တဝါတွေကြည့်ပြီးတော့တရားဟောနောက်ဆုံးကြောင်းလာတဲ့တရားဓမ္မတွေကိုတရားဝင်ကျင်းပပေးတယ်ဒါ6နာရီတိပြီးသွားတယ်ပေါ့နောက်ဆုံးကုရိမယာမတိကညင်ဦးရင်မှာညနေ6နာရီနဲ့10နာရီလောက်ကြည့်ရမြတ်စွာဘုရားရှင်ဘာလို့တော့ဆိုတော့ရေချိုးကျင်တော်မူတဲ့အခါမှာရေချိုးပြီးတော့နောက်ဆုံးမှာကန္နာကုတိပရဝင်မှာထိုင်ပြီးတော့ဖလာတ္တမဘက်ဝင်စားအဲ့ဒီအချိန်မှာယဟန်တော်တွေကလည်းပဲမြတ်စွာဘုရားကြီးကြွလာပြီးတော့တချို့ကမြတ်စွာဘုရားကြီးကမ္မထာနီတောင်းရတယ်။တချို့ကလည်းပဲကိုယ်မရှင်းတဲ့ပြဿနာတွေကိုမေးကြတယ်။တချို့ကလည်းပဲမြတ်စွာဘုရားဟောတဲ့တရားကိုပြဿနာမမေးဘဲနဲ့ရိုးရိုးတိတိနာယူရနဲ့အဲ6နာရီကနေ10နာရီလောက်ထိကြောက်သွားတယ်။အဲ့ဒါယဟန်တော်တွေကိုတရားဟောတရားပြပြဿနာတွေဖြေရှင်းတာနဲ့ငြင်းဦးရင်ကိစ္စလည်းပဲမြတ်စွာဘုရားကုံသွားပါတယ်။နောက်မေဟိမယာမကိစ္စဆိုတာဘာတော့ဆိုတန်းကောင်းရောင်ကိစ္စတန်းကောင်းရံကိစ္စဆိုတော့ဘာဖြစ်သွားတော့ဆိုတော့ခြေနာရီလောက်ကနေပြီးတော့နှစ်ချက်ထိုးလောက်ကြတော့ဒီအထက်ကစက်ကြဝလာ1000မှန်နေတဲ့နက်ပြန်မာတွေပေါ့သူတို့ကလူတွေနဲ့အတူတရားမနာနိုင်ဘူးလူတွေရဲ့အနံ့သူတို့အတွက်အင်မတန်မှနံနေဆိုပြီးတော့အဲ့တန်းကောင်းရံချိန်မှမြတ်စွာဘုရားကြီးလာလေးရှိတယ်ယဟန်တို့လည်းခြေနာရီလောက်ဆိုပြန်သွားကြတယ်ပေါ့လာတော့မြတ်စွာဘုရားကအဲ့နတ်သားနတ်သမီးတွေမေးတဲ့တရားတွေကိုပြန်ပြီးတော့ဖြေတယ်ဥပမာအပြင်ပရိသတ်ဆက်တဲ့တို့ရဲ့မင်္ဂလာတို့ဆိုတာအဲ့ဒါနတ်သားတစ်ပါးကနေမေးလို့မြတ်စွာဘုရားကလောကမှာမင်္ဂလာဆိုတာမျက်စိနဲ့ဆင်းလှတာလေးမြင်တာကိုမင်္ဂလာခေါ်တာမဟုတ်ဘူးနားနဲ့အသံကောင်းကောင်းလေးကြားတာကိုမင်္ဂလာခေါ်တာမဟုတ်ဘူးတဲ့တကယ်တော့ကိုယ့်ရဲ့စိတ်ထဲမှာကုသိုလ်စိတ်ဖြစ်သွားတာကိုမင်္ဂလာခေါ်တယ်တဲ့အဲ့ဒီလိုရှင်းပြပြီးတော့မြတ်စွာဘုရားမင်္ဂလာတုတ်တယ်ကိုခေါ်ခဲ့ပါတယ်ဥပမာအပြင်မြတ်စွာဘုရားမင်္ဂလာယူဆပုံနဲ့လောကီလူသားတွေယူဆပုံမတူပါဘူးမြတ်စွာဘုရားကဒီအာယုံဟာအဓိကမဟုတ်စိတ်ဟာအဓိကမင်္ဂလာဖြစ်ဖို့စိတ်ဟာအရေးကြီးတယ်လို့ဟောခဲ့ပါတယ်ဘယ်လိုဟောတော့ဆိုတော့ဥပမာအပြင်လူတစ်ယောက်ခလုတ်တိုက်တယ်ပေါ့ခလုတ်တိုက်လဲတဲ့အခါမှာတချို့ပုဂ္ဂိုလ်တွေကြတော့ဒီခလုတ်တိုက်တာကိုအကြောင်းပြုပြီးတော့ငါးကင်ပြီးတော့ဆဲတယ်တဲ့အဲ့ဒါဟာခလုတ်တိုက်တာကိုအကြောင်းပြုပြီးသူ့တန်တယ်မှာအကုသိုလ်ဖြစ်သွားတယ်အဲ့ဒါမင်္ဂလာမရှိတာလို့ခေါ်ပါတယ်မြတ်စွာဘုရားလိုချင်တကယ်လို့ခလုတ်တိုက်တာကိုပဲအကြောင်းပြုပြီးတော့ငါ့ကိုတိုက်တယ်လို့သူများတွေမတိုက်ပါစေနဲ့ဆိုတဲ့စိတ်ထားနဲ့ဒီခလုတ်ကလေးကိုတွင်းတူးပြီးတော့ဖယ်ပြီးတော့ရှားလိုက်လို့ရှိရင်သူများတွေချမ်းသာရကြပါတယ်အဲ့ဒီလိုစိတ်ထားနဲ့ဆိုလို့ရှိရင်လည်းဒီခလုတ်တိုက်တာဒီမင်္ဂလာရှိတယ်လို့မြတ်စွာဘုရားကခေါ်တာပဲနောက်ပြီးတော့ဥပမာအပြင်ခြီပေါက်တယ်ဆိုပါစို့ခြီပေါက်တယ်ဆိုလို့ရှိရင်ဒီခြီပေါက်တဲ့တဲ့ဆိုရင်လူတွေကတော့မင်္ဂလာတဲ့လို့ခေါ်ပါတယ်ဒါပေမဲ့မြတ်စွာဘုရားကဒီတဲ့ကိုကြားပြီးတဲ့အခါမှာအာငါတို့တော့ဘာတွေခံစားလိုက်မယ်ဟိုတယ်တွေတက်ပြီးဘာတွေသုံးဆုံးလိုက်မယ်စသဖြင့်ဒီတိုင်းကြီးကြံတယ်ဆိုရင်ဒီခြီပေါက်တဲ့တဲ့ကမြတ်စွာဘုရားလိုချင်အမင်္ဂလာတဲ့ဘာဖြစ်လို့လို့ဆိုတော့အကုသိုလ်ဖြစ်သွားလို့တဲ့ဒီလိုမှမဟုတ်ဘဲနဲ့ဒီတဲ့ကိုကြားလိုက်တဲ့အခါဩ ငါတန်တရာကနေပြီးတော့ဒီလိုထီပေါက်တာမျိုးကရှားပါတယ်အဲ့တော့ငါမပြုဘူးသေးတဲ့ကုသိုလ်တွေကိုပြုပြီးတော့လောကကောင်းကျိုးသာသနာကောင်းကျိုးကိုဆောင်ရွက်မယ်ဆိုတဲ့စိတ်လေးဖြစ်သွားရင်လည်းဒီထီပေါက်တဲ့တဲ့ကမင်္ဂလာတဲ့ဖြစ်တယ်တဲ့မြတ်စွာဘုရားလိုကဒါကြောင့်မို့အဲ့ဒီလိုပေါ့ဒီမေဇိမရှင်ဆိုတာည7နာရီလောက်ကနေနှစ်ချက်ထိုးပြီးမြတ်စွာဘုရားနှစ်သားတွေလာမိတဲ့ပြဿနာတွေကိုဖြေရင်းဖြေရင်းနဲ့တရားဟောပြီးတော့နှစ်ချက်ထိုးပြီးရောက်သွားတယ်ထာကြောင့်မို့လောကခုတုတ်တန်နေမှာမင်္ဂလာတုတ်တန်စတဲ့တုတ်တန်တွေရဲ့နှစ်သားတွေလေးလို့ရဲ့စွာပြဖြေတဲ့တုတ်တန်တွေတဲ့နောက်ပြီးတော့ပစ္စည်းမယာမမိုးတောက်ရင်ကိစ္စမိုးတောက်ရင်ကတော့မြတ်စွာဘုရားဘာလုပ်တော့ဆိုတော့နှစ်ချက်ထိုးကနေပြီးတော့3နာရီမိနစ်20လောက်ထိအချိန်ရပြီ1နာရီ20လောက်ကြာတယ်ပေါ့မိနစ်20လောက်ခန္ဓာကိုယ်ညောင်းညာတော့မို့လို့ဈဉ်ဈဉ်ကြွတယ်နောက်3နာရီ20လောက်ကနေပြီးတော့4နာရီမိနစ်40လောက်ထိအချိန်အပြည့်တနာကြီးနဲ့မိနစ်20လောက်ကြာအောင်မြတ်စွာဘုရားလက်ရညံပါနဲ့စောင်းပြီးတော့တတိတံတစဉ္ကတရားရှိမရင်လည်းကျိန်းတော်မူတယ်ပေါ့နောက်ပြီးတော့အဲ့ဒီ၄နာရီမိနစ်40လောက်ကနေပြီးတော့6နာရီလောက်ထိရတခါပြန်ပြီးတော့လောကမှာဒီနေ့ငါဘယ်တတဝါတွေကိုခြေချွတ်ရပါမလဲဆိုပြီးတော့ပြန်ပြီးတော့ကြည့်တယ်အဲ့တော့ဒီဟာတွေကိုကြည့်လိုက်လို့ချင်းမြတ်စွာဘုရားနေပိုင်းမှာဆိုလို့ချင်းတခါတည်းမိနစ်20နာရီဝက်လောက်ညာဘက်မှာဆိုရင်တော့တနာရီနဲ့မိနစ်20လောက်တကြက်မှာ2နာရီမိသားလောက်2နာရီဝန်းကျင်လောက်ပဲမြတ်စွာဘုရားကျိန်းတော်မူပြီးတော့တကယ့်ကိုအလုံးလုံးသွားတဲ့မဟာလူသားဗုဒ္ဓလို့တွေးပြီးတော့မိမိတို့လည်းပဲဗုဒ္ဓဘာသာဖြစ်လာတဲ့အခါမိယိုးဗလာမဖြစ်အောင်မြတ်စွာဘုရားကိုအာယုံပြုပြီးတော့ရှ िख ိုးတဲ့အခါမှာဒီလိုဂုဏ်တွေကိုအာယုံပြုပြီးတော့ရှ िख ိုးလို့ရင်ကိုယ့်ရဲ့စိတ်ထဲမှာကြည်ညိုမှုတွေတဖွာဖွာနဲ့မိယိုးဗလာဗုဒ္ဓဘာသာကိုလွန်ပြီးတော့တရားတရားစစ်တွေရောက်ပါတယ်လောကမှာကြည်လိုက်ပေါ့အင်မတန်လုံလုံပါတယ်ဆိုတဲ့လူသားတွေကမြတ်စွာဘုရားကိုမမိနိုင်ပါဘူးမြတ်စွာဘုရားနေမနာညမှာတတ္တဝါတွေရဲ့ကောင်းကျိုးကိုရှေ့ရှုပြီးတော့ကိုယ့်အတွက်ဘာမှမပါဘဲနဲ့တတ္တဝါတွေချမ်းသာဖို့ဆိုပြီးတော့လာဘတက္ကာရမငယ်ပဲနဲ့ပစ္စည်းလိုချင်မှုမပါဘဲနဲ့တရားဟောလိုက်လို့ယခုဘုန်းကြီးတို့ပါဝင်တရားဓမ္မတွေလည်းပဲမြတ်စွာဘုရားဟောကြားတဲ့တရားတော်တွေကိုနားပြီးတော့ဗုဒ္ဓဘာသာဖြစ်ပြီးတော့ကုသိုလ်တွေပြုနိုင်ကြတာဒါမြတ်စွာဘုရားရဲ့ကျေးဇူးပါဒါကြောင့်မို့လို့မြတ်စွာဘုရားကိုအနိုင်နဲ့ကျေးဇူးရှင်ဆိုပြီးတော့သမုတ်ပြီးတော့အားလုံးကယိုကျိုးပြီးတော့ကြော့ပြီးတော့ပူဇော်နေကြပါတယ်အဲ့ဒီတည်းမှာမြတ်စွာဘုရားကဒီပိဿဗတ္တကိစ္စနေ့လယ်7နာရီတော့ကဏ္ဍကုတီတဲ့မဝင်မီမှာမြတ်စွာဘုရားကခြေဆေးတယ်ပေါ့ခြေဆေးပြီးတော့အဲ့ခြေဆေးအင်းပြင်ပေါ်မှာမတ်တက်ရပြီးတော့နေ့တိုင်းနေ့တိုင်းဟောတဲ့တရားလေးတစ်ပုဒ်ရှိတယ်ပါတော့ဆိုတော့ဒုံလဘတရား၅ပါးတဲ့ဘယ်လိုဟောတော့လဲမြတ်စွာဘုရားကအပမာရိနာဘိကဝေသံပါတိထဘိကဝေမကုနိဗ္ဗာန်လူလာမြို့သားမြို့သမီးတို့ဘိကဝေကျန်တော်များဥစ္စာတို့အပမာရိနာမမိတ်မလျော်မပေါ်မစားကောင်းမြတ်သောတတိတရားဖြင့်သံပါတိထသီလသမารိပညာသုံးပါးသောသိက္ခာကိုပြည့်စုံအောင်အားထုတ်ကြကုန်လောတဲ့မြတ်စွာဘုရားနေတိုင်းနဲ့အဲဂဏကုတိနေစုံပုံပေးပြီလို့ခြေဆင်းအင်းပြင်ပေါ်မှာမတ်တက်ရက်ပြီးတော့ရဟန်းတွေကိုနေ့စဉ်နေ့စဉ်မှာကြတယ်တဲ့အဲ့တော့ဘလို့မှာကြတော့ဆိုတော့မဖို့နိဗ္ဗာန်လိုလားအိုရဟန်းများတို့တဲ့သင်တို့သာသနာပေါ်ရောက်လာတဲ့အခါမှာဗုဒ္ဓဘာသာကြီးနဲ့တွေ့တဲ့အခါမှာတတိတရားအမြဲထားပြီးတော့သီလတမာရီပညာတွေတိုးပွားအောင်ကြိုးစားကြတဲ့စီးပွားရေးတစ်ခုတည်းနဲ့လူမှုရေးတွေတစ်ခုတည်းနဲ့အချိန်တွေမကုန်စီနဲ့စီးပွားရေးလူမှုရေးဆိုတာလည်းပဲလုံရမှာပဲဒါပေမဲ့တပတ်တလန်းကစီးပွားရေးလူမှုရေးလုံရင်းနဲ့ကိုယ့်ရဲ့ကိုကျင်းသိက္ခာတွေပြက်ပြီးတော့သီလတွေကျိုးပေါက်တမာရီတရားတွေမရှိပညာတရားမတိုးဘူးဆိုရင်အဲ့ဒါသင်တို့လူဖြစ်ရှုံးတယ်တဲ့ဒါကြောင့်မို့သင်တို့နေ့စဉ်နေ့စဉ်စူးစားပြီးတော့တတိတရားနဲ့ကုသိုလ်တရားတွေကိုလည်းမမေ့လျော့ကြနဲ့လို့မြတ်စွာဘုရားကနေ့စဉ်ဟောကြားခဲ့တယ်နောက်ဘလို့ဆက်ဟောတော့ဆိုတော့ဘိကဝေအပမာရိနာသံပါရိတာဒုံလဘောဘုဒ္ဓဘာရောလောကသမိန်ဒုံလဘောမနုဿတ္တပရိလာဘောဘိကဝေယံတော်များဥစ္စေသားတို့မနုဿတ္တပရိလာဘောလူအဖြစ်ရာခြင်းကိုဒုံလဘောခရင်သဖြင့်ရပါသည်ဘုဒ္ဓဘာရောဖျားပွင့်တော်မူရာအချိန်ကာကိုဒုံလဘောခရင်သဖြင့်ရပါသည်ဣတိလူဘဂဝါသံလောကထိုတာရှင်တော်မြတ်ဗျာသည်ဒီဝတိဒီဝတိနေစဉ်နေတိုင်း၌ဩဝရတိကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်းအမြတ်စွာဘုရားအဲ7နာရီထိုးပြီးလောက်ဆိုရင်နေစဉ်အဲ့ဒီတရားကိုနေတိုင်းဟောတာပဲအကြောင်းတူမရှိလို့ရှင်အဲ့တော့မြတ်စွာဘုရားကပထမဆုံး အပမသိကဝေအပမရိနတံပါရိတဒုလဘောဘုဒ္ဓဘာရောလောကတမေနဲ့မဟုနိဗ္ဗာန်လိုတာမြို့သားမြို့သမီးတို့တဲ့မြတ်စွာဘုရားပွင့်မွေဆိုတာသိပြီးတော့ခဲရင်းနဲ့သိပြီးတော့တွေ့ကြုံရခဲ့တယ်တဲ့ဘာဖြစ်လို့တော့ဆိုတော့ဘုရားပွင့်တာယခုတရားဓမ္မတွေရောထင်မှာပေါ့မြတ်စွာဘုရားပွင့်လာတဲ့နှစ်ပေါင်း2500ကျော်ပြီ2500ဆိုတာအကြာကြီးလို့တော့ထင်မယ်ဒါပေမဲ့တပါးကြီးပြက်တာနဲ့စာကြည့်လိုက်လို့ရှိရင်2500ဆိုတာဒီညတန်းကောင်ချိန်မှာလျှက်စီးလေးလက်လိုက်တဲ့အချိန်လောက်ပဲသာသနာဆိုတာကြာတယ်တကယ်တော့ဘာမှမကြောက်တပါးကြီးနဲ့ရှင်ကြည့်လိုက်လို့ရှိရင်မြတ်စွာဘုရားပါရမီဖြည့်တယ်ဆိုတဲ့ကျမ်းဂန်ဒီမှာ၄သိန်းချီနဲ့ကဘာတသိန်းပါရမီဖြည့်ခဲ့ပါတယ်ဒါပေမဲ့လို့မြတ်စွာဘုရားအဲ့ဒီ၄သိန်းချင်းနဲ့ကဘာတသိန်းပါရမီဖြည့်တဲ့အချိန်မှာဖရာပွင့်တဲ့ကဘာကိုဘယ်နှကဘာရှိတယ်လဲလို့ပြပါဆိုရင်ဆက်နှစ်ကဘာပဲဖရာပွင့်ပါတယ်အဲ့တော့၄သိန်းချင်းနဲ့ကဘာတသိန်းမှာဆက်နှစ်ကဘာဖရာပွင့်တယ်ဖရာပွင့်တဲ့အချိန်ကဆက်နှစ်ကဘာပဲရှိတယ်ဆိုတော့ကဘာပေါင်း၄သိန်းချင်းနဲ့99988ကဘာဖရာမပွင့်တဲ့ကဘာတွေဖြစ်သွားပါတယ်ဖျားမပွင့်မှုဆိုရင်ကုသိုလ်အကုသိုလ်ဆိုတာလည်းပဲမသိကြဘူးမိဘရဲ့ကျေးဇူးဆိုတာလည်းသိနားမလည်ကြဘူးမြတ်စွာဘုရားကဒီလိုဒီလိုကြီးတယ်ဆိုလို့ဟောပြလို့တည်းမြတ်စွာဘုရားရဲ့ကျေးဇူးကြောင့်သိရပါတယ်ဒါကြောင့်မို့ကဘာ၄သိန်းချင်းနဲ့ကဘာတစ်သိန်းမှာဖျားပွင့်တဲ့ကဘာဆက်နှစ်ကဘာပဲရှိတယ်ဆိုတော့ဖျားမပွင့်မနဲ့လောကမှာအသိဉာဏ်နဲ့ကင်းမဲ့နေတဲ့အချိန်ကဘလောက်များတယ်ဆိုတာစဉ်းစားကြည့်ဖို့ဒါကြောင့်မြတ်စွာဘုရားကမဟုနိဗ္ဗာန်လိုလားမြို့သားမြို့သမီးတို့တဲ့သင်တို့ယခုမြတ်စွာဘုရားပွင့်တဲ့အခါမြတ်စွာဘုရားရဲ့တရားတော်ဒီလောကထဲမှာထွန်းလင်းနေတဲ့အချိန်ကတွေ့နေတဲ့အခိုက်မှာစီးပွားရေးလူမှုရေးတစ်ခုတည်းနဲ့မေ့လျော်မနေကြနဲ့တဲ့ကုသိုလ်တရားစစ်စစ်တွေပကာသနာတရားတွေမဖတ်တဲ့ကုသိုလ်တရားတွေလုံးမယောင်ကြိုးစားကြတဲ့တခါတရံကုသိုလ်လုပ်တယ်ဆိုပြီးပကာသနာတရားဘက်ပါသွားလို့ရှိရင်လည်းအကုသိုလ်တွေရဲ့ဝင်လာတတ်တယ်ဒါကြောင့်မြတ်စွာဘုရားကတေချာဝဲမှာတော်မူတယ်ဒါကြောင့်မြတ်စွာဘုရားပွင့်မှုမြတ်စွာဘုရားပွင့်တဲ့အခါနဲ့တွေ့ကြုံမှုဆိုတာလွယ်တယ်ထင်နေမဲ့သိပြီတော့ခဲရင်းနေတဲ့ဒါကြောင့်မို့သင်တို့ကြိုးစားပါလို့မြတ်စွာဘုရားကဟောကြားတော်မူခဲ့တယ်။နောက်ဒုတိယချက်ပါဟောတော်ဆိုတော့ဒုံလဘောမနုဿတ္တပရိလာဘောမနုဿတ္တပရိလာဘောလူအဖြစ်ကြားခြင်းကိုဒုံလဘောခဲရင်းတဲ့ဖြင့်ကြားပါသည်တဲ့။ယဟန်တို့တဲ့သင်တို့ကလူဘဝကြာလာတော့လူဘဝဟာလွယ်လွယ်လေးရတယ်လို့ထင်စရာရှိတယ်တဲ့။ဒါပေမဲ့လို့မလွယ်ဘူးတဲ့သိပြီးတော့ခတ်တယ်ဥပမာအပြင်ငါဘုရားဟောပြမယ်လူအဖြစ်ဆိုတာဘလောက်တန်ဖိုးရှိတယ်လဲဆိုတာတက်ခါတော့မြတ်စွာဘုရားကသူ့ရဲ့လက်သေးဖျားလေးပေါ်မှာပထဝီမြေကြီးပေါ်ကနေပြီးတော့မြေလေးနည်းနည်းလေးကော်ပြီးတော့လက်သေးဖျားပေါ်တင်ပြီးတော့ယဟန်နေကိုပြယဟန်တို့တဲ့ငါဘုရားခုလက်သေးဖျားပေါ်မှာတင်ထားတဲ့မြေမုံတွေကိုသင်တို့မြင်ကြသလားဆိုတော့မှန်မှမြင်ပါတယ်ဘုရားလို့ယဟန်နေကကြောက်ကျောက်တော်မြတ်စွာဘုရားဆက်ပြီးတော့ယဟန်တို့တဲ့ငါဘုရားလက်သေးဖျားပေါ်မှာတင်ထားတဲ့ဟောဒီမြေမှုန့်နဲ့မဟာပထဝီမြေကြီးပေါ်မှာရှိတဲ့မြေမှုန့်นี่ဘယ်အများကြတယ်လို့မေးတော့ယဟန်တွေပြန်လျှောက်မြတ်စွာဘုရားတဲ့မြတ်စွာဘုရားလက်သေးဖျားပေါ်မှာတင်ထားတဲ့မြေမှုန့်ဟာတိတ်ပြီးတော့နည်းလုံးပါတယ်ဟောဒီမဟာပထဝီမြေကြီးပေါ်မှာရှိတဲ့မြေကြီးတွေကတော့အင်မတန်မှများလုံးပါတယ်နိုင်လို့ကိုမရပါဘူးမြတ်စွာဘုရားဆိုတော့မြတ်စွာဘုရားကဗာပြန်ပြီးတော့မိန့်တော်မူတော့ဆိုတော့ယဟန်တို့တဲ့အဲ့ဒီလိုပဲဒီလူဘဝသူကတိကနေပြီးတော့သေပြီးတဲ့အခါမှာလူဘဝနတ်ဘဝသူကတိဘဝပြန်ရောက်တဲ့တတ္တဝါတွေဆိုတာငါဘုရားရဲ့လက်သေးဘုရားပေါ်တင်ထားတဲ့မြေမှုန့်လောက်နည်းတယ်တဲ့လူဘဝကနေသေပြီးတဲ့အခါမှာငရေဖြစ်ကြ၊တရိဇံဖြစ်ကြ၊ပိတ္တာဖြစ်ကြ၊သူတကယ်ဖြစ်ကြ။အပယ်လေးပါးကြတဲ့တတ္တဝါတွေဟောဒီမဟာပထဝီမြေကြီးပေါ်မှာရှိတဲ့မြေကြီးတွေလောက်များတယ်။လူပြန်ဖြစ်တဲ့ပုံကိုယ်နဲ့အပယ်လေးပါးကြတဲ့တတ္တဝါတွေဟာအဲ့ဒီမြေကြီးနှစ်ခုနည်းတာများတာဥပမာလိုပဲသိပြီးတော့ကြွားချလွန်းတယ်ဆိုပြီးတော့မြတ်စွာဘုရားကလူဘဝရတာကိုတန်ဖိုးထားတဲ့အောင်သိပြီးတော့မြတ်စွာဘုရားတေတိချာချာဟောကြားတော်မူခဲ့ဘူးပါလေ။နောက်တစ်ခါဆက်ပြီးတော့ဟောကြားသေးတယ်ကျန်တို့တဲ့သင်တို့ကငါဥပမာတစ်ခုထပ်ပေးနေတယ်မျိုးသားတစ်ယောက်ကအပေါက်တစ်ပေါက်သာရှိတဲ့ချက်ဘိုးကြီးတစ်ခုကိုသမုဒ္ဒရာထဲပြစ်ချလိုက်တယ်ဆိုပါစို့တဲ့အဲ့ဒီသမုဒ္ဒရာထဲအပေါက်တစ်ပေါက်သာရှိတဲ့တဘိုးကြီးကတောင်လေးတိုက်လိုက်တဲ့အခါမြောက်သွားမြောက်လေးတိုက်လိုက်တဲ့အခါတောင်လွင့်သွားအရှိလေးတိုက်ရင်အနောက်လေးတိုက်ရင်အရှိဒီလိုပဲသမုဒ္ဒရာထဲမှာအရက်လေးမျက်နှာလျှောက်ပြီးတော့မျောနေတယ်အဲ့ဒီသမုဒ္ဒရာထဲမှာလည်းပဲမျက်စိမမြင်တဲ့လက်ကမ်းကြီးတစ်ကောင်လည်းပဲရှိနေတယ်တဲ့အဲ့ဒီလက်မျက်စိမမြင်တဲ့လက်ကြီးဟာအနှစ်တရာကြာမှတစ်ခါပဲသမုဒ္ဒရာကြီးမျက်နှာပေါ်ပေါ်တယ်တဲ့
အဲ့ဒီလိုအနှစ်တရာကြာမှတစ်ခါပေါ်တဲ့အခါမှာအဲ့ဒီလက်ကန်းကြီးရဲ့ခေါင်းနဲ့လယ်ဘဲနဲ့အပေါက်တစ်ပေါက်သာရှိတဲ့ညောနေတဲ့တဘိုးတုံးကြီးကအဲ့ဒီတဘိုးတုံးကြီးရဲ့အပေါက်ကိုသွားပြီးတော့စွန့်မိတဲ့ဟာလွယ်ကူသလားမလွယ်ကူဘူးလားဆိုတော့ရဟန်းတွေကမြတ်စွာဘုရားတဲ့အဲ့ဒါကတော့အင်မတန်အချိန်ကြီးကြာမြင့်မှတခါတည်းရန်ဖြစ်ကောင်းဖြစ်နိုင်ပါတယ်မြတ်စွာဘုရားဆိုတော့ယဟန်တို့တဲ့မဟုတ်ဘူးတဲ့အဲ့အနှစ်တရာကြာမှရေမြေသမုဒ္ဒရာကြီးမျက်နှာပေါ်မှာပေါ်လာတဲ့လက်ကန်းကြီးရဲ့ခေါင်းနဲ့လက်ဘင်းနဲ့အဲ့ဒီအပေါက်တစ်ပေါက်သာရှိတဲ့တဘိုးတုံးကြီးကစွတ်ဖို့ရာလွယ်ကူသေးတယ်ငြင်းဆန်းနိုင်သေးတယ်တဲ့လူပူတွေဟာလောကမှာအပေပုံတိရစ္ဆာန်ပုံတွေငရေတိရစ္ဆာန်ပိတ္တာသူတကယ်ရောက်သွားပြီဆိုလို့ရှိရင်လူပြည်ပြန်ဖြစ်ဖို့ဆိုတာအဲ့ဒီလက်ကန်းကြီးရဲ့ခေါင်းဟာလက်ဘင်းဟာလက်တဘိုးကိုသွားပြီးတော့အပေါက်တစ်ပေါက်သာရှိတဲ့တဘိုးကိုစွရတာကမှလွယ်ကူအောင်မယ်တဲ့အပင်ရောက်သွားလို့ရှိရင်လူပြန်ဖြစ်ဖို့ဆိုတာသိခဲရင်လေမြတ်စွာဘုရားကအကြောင်းပြတယ်ဘာဖြစ်လို့လို့ဆိုတော့တဲ့နာယတာဘေကဝေအတိသမစရိယာဓမ္မစရိယာကုသလစရိယာပုံညာစရိယာတဲ့ဘာဖြစ်လို့လို့ဆိုတော့အဲ့ဒီတိရိစ္ဆာန်လောကပိတ္တာလောကငရဲလောကသူရကေလောကဆိုတဲ့အပေလောကသားတွေဟာဘာဖြစ်ကြတော့ဆိုတော့ဓမ္မစရိယာသူတို့မှမျှတမှုတရားဆိုတာမရှိဘူးတဲ့သမစရိယာတယောက်နဲ့တယောက်ညီညီညံ့ညံ့ကျင့်မယ်ကုသလစရိယာဟိုယခုလိုကုသိုလ်ကောင်းမှုဘဝကြီးလုပ်တယ်ဆိုတာသူတို့လောကမှာမရှိဘူးတဲ့ပုံညာစရိယာကုသိုလ်ကောင်းမှုလုပ်တယ်ဆိုတာသူတို့မှသိပြီးတော့မဖြစ်နိုင်ဘူးတဲ့ဥပမာပြင်မြတ်စွာဘုရားဘာဆိုလိုတာဆိုတော့ဥပမာပြင်ခွေးလေးတွေကိုကြည့်ပေါ့ခွေးလေးနှစ်ကောင်မွေးထားတယ်ဆိုလို့ရှိရင်တစ်ကောင်နဲ့တစ်ကောင်အစာကျွေးပြီဆိုရင်နိုင်ရစားကြတာကြောင်လေးတွေဆိုလို့ရှိရင်လည်းပဲသူတို့နိုင်တဲ့ကြွက်တွေပုံစံမျိုးတွေခုတ်ပြီးတော့စားနေတယ်အများတဲ့သူတို့ဟာပါဏာတိပါဒအသက်ကိုသူနဘအသက်ကိုသက်ပြီးတော့စားနေတယ်သူတို့မှာတရားမြတ်တခြင်းဆိုတာသူတို့ရဲ့ပြည်တယ်မှာလုံးဝမရှိဘူးတဲ့ဒါကြောင့်မို့အဲ့ဒီလိုတိရိစ္ဆာန်ဘဝရောက်သွားရင်ကုသိုလ်ဆိုတာလုံးဝမပြုခွင့်မရှိတော့ယခုလူတွေကထိန်ခင်းတယ်လို့လူတွေဆုံးကတ်တယ်လို့လူတွေဝါစုသင်္ကန်းကတ်တယ်လို့သူတို့မှာကုသိုလ်လုပ်ခွင့်တွေလုံးဝမရှိတော့ဘူးဒါကြောင့်မို့အပင်လေးပါးရောက်သွားတဲ့တတ္တဝါတွေတိရစ္ဆာန်တွေပါတွေဖြစ်တဲ့တတ္တဝါတွေဟာလူပြန်ဖြစ်ဖို့ဆိုတာသိပြီးတော့ခဲရင်တယ်တဲ့ဆိုတော့လက်ကန်းကြီးအနှစ်တရာကြာမှသမုဒ္ဒရာကြီးမျက်နှာပြန်တော့ပေါ်တဲ့အခါမှာအပေါက်တစ်ပေါက်ပဲရှိတဲ့တဘိုးတုံးကြီးရဲ့ခေါင်းစွတ်ဖို့ကလွယ်သေးတယ်လို့မြတ်စွာဘုရားကအဲ့ဒီလိုဟောကြားတော်မူခဲ့ပါတယ်အဲ့တော့တချို့ကမေးတယ်ပေါ့အရှင်ဘုရားမြတ်စွာဘုရားကတော့လူအဖြစ်ကိုຢာခဲ့တယ်လို့အဲ့ဒီတော့ဟောခဲ့တယ်ဒါပေမဲ့လို့တပည့်တော်တို့ယခုကြည့်လိုက်တဲ့အခါမှာမြန်မာပြည်မှာဆိုလို့ရှိရင်လူကြီးရလည်းပဲတန်း90ကျော်သွားပြီကဘာနဲ့ချီကြည့်ရင်တန်ပေါင်း6000ကျော်တဲ့အတွက်စာနယ်ရိတ်ဓာရီဘာရီစိုးရင်တွေကတဖြည်းဖြည်းဖြစ်လာတယ်ဟိုဘက်နိုင်ငံတရုတ်ပြည်စတဲ့နိုင်ငံတွေမှာဆိုလို့ရှိရင်မိသားစုတစုမှာသာသမီတစ်ယောက်သာသမီနှစ်ယောက်ယူရမယ်စတဲ့ချင်းဥပဒေတွေတောင်မှတချို့နေရာတွေပြင့်ညက်တယ်အဲ့တော့မြတ်စွာဘုရားဟောကြားတဲ့လူအဖြစ်ရာခဲတယ်ဆိုတာဟုတ်နိုင်မှမလားလို့မေးစရာရှိပါတယ်။အဲ့တော့ဝိမာနဝုဒ္ဓတာကပြန်ပြီးတော့စစ်စစ်ကြည့်ပေါ့။လူဘဝရာခဲတယ်ဆိုတာလည်းပဲတကယ်ဟုတ်ပါတယ်။ဥပမာဖြင့်တိရိစ္ဆာန်ဖြစ်သွားကြည့်လိုက်။ကုသိုလ်ကောင်းမှုဆိုတာသူ့မှာမရှိတော့။ခြေတော်ကကုသိုလ်ရှိလို့လူဘဝပြန်ဖြစ်တယ်ဆိုတာကတော့တခါတည်းရန်လေးဖြစ်နိုင်နေတယ်ပေါ့။အဲ့တော့လူဘဝဆိုတာရာခဲတယ်အဲ့တော့လူဘဝရခဲ့တဲ့ခြင်းမှာလူဖြစ်လာရုံနဲ့မပြီးသေးဘူးတဲ့လူဆိုတာ၄မျိုးလေးသာရှိတယ်ဆိုပြီးတော့ဝိမာဏဝတ္ထုမှာဟောကြားတာလည်းရှိပါတယ်အဲ့ဒီလူ၄မျိုးတွေကဘယ်လိုလူမျိုးသားတွေရခဲ့တယ်ဆိုတာကျန်ကန်တဲ့ညီတော်ဆိုတော့နံပါတ်၁လူ၄မျိုးထဲမှာသုတ္တဆိုတာဘာတော့ဆိုတော့ငရဲသားလူတဲ့နံပါတ်၂ပေတမနုဿမနုဿပေတသိတ္တာလူတဲ့နံပါတ်၃မနုဿတိရိစ္ဆာနာတိရိစ္ဆာန်လူတဲ့နံပါတ်၄ပရမတ္ထမနုဿညင်းမြတ်တဲ့လူတဲ့လူသားနဲ့လူတဲ့လူဆိုပြီးတော့၄မျိုးရှိပါတယ်အဲ့ဒီ၄မျိုးတွေကမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားတော်တွေနဲ့ကြည့်လို့ရှိရင်လူဖြစ်ရာခဲ့တယ်ဆိုတာလူဘဝရောက်ဖို့ပထမဆင့်ခဲရင်ပါတယ်ဆိုတော့ဥပမာတွေလည်းပဲပြောပြီးဒုတိယတစ်ဆင့်အနေနဲ့လူဖြစ်ယုံဖြစ်တဲ့လူမျိုးကတော့လွယ်တယ်တဲ့ပရမတ္ထမနုဿဆိုတဲ့ညင်းမြတ်တဲ့လူသားဖြစ်ဖို့ကတော့ခဲရင်တယ်တဲ့အဲ့တော့မင်းစရာရှိတယ်ပေါ့အရှင်ဘုရားလူလေးမျိုးတည်းမှာမြင့်မြတ်တဲ့လူသားဆိုတာဘယ်စံချိန်နေနဲ့တတ်မှတ်မလဲလို့မေးတော့စံချိန်မျိုးမျိုးရှိတဲ့ထဲမှာအ ਨੇ ဆုံးအောက်ထစ်ဆုံးအဖြစ်အင်္ဂါ၃ချက်နဲ့ပြည့်စုံတဲ့လူသားကိုပရမတ္ထမနုဿမြင့်မြတ်တဲ့လူသားလူသားနဲ့တူတဲ့လူသားလို့ဒီလိုခေါ်နိုင်ပါတယ်အဲ့ဒီလူသားမျိုးကလည်းရှားတယ်တဲ့
စောစောကပြောခဲ့တဲ့ပိတ်တာလူတရိစ္ဆာန်လူငရဲသားလူဒီလိုလူမျိုးတွေကတော့လူဘဝမှာတော်တော်များများပေါ်ပါသေးတယ်တဲ့ဒါကြောင့်မို့မြတ်စွာဘုရားအလိုရဒီကျန်းကန်နေတဲ့ရှင်ကြီးကြီးလို့ရှိရင်လူအဖြစ်ပထမဆုံးရာခဲ့တယ်လူအဖြစ်ရာခဲ့ပြီးတော့တခါပြန်ပြီးတော့ကြည့်လိုက်လို့ရှိရင်အဲ့ဒီအဲမှာလူသားနဲ့တူတဲ့လူသားမြင့်မြတ်တဲ့လူသားဖြစ်ဖို့ဟာပို့ပြီးတော့ရာခဲ့တယ်တိတ်ပြီးတော့ဖြစ်နိုင်ခဲ့တယ်လို့ဒီလိုကောက်ချက်ချလို့ရတယ်အဲ့တော့မြင့်မြတ်တဲ့လူသားဖြစ်ဖို့အောက်ထက်ဆုံးအပြင်အ ਨੇ ဆုံးအင်္ဂါလေး၃ချက်တော့ပြည့်စုံမှာလူနဲ့တူတဲ့လူသားလူဖြစ်ရချို့နဲ့ပါအဲ့တော့အင်္ဂါ၃ချက်ကဘာလဲဆိုတော့နံပါတ်၁ကျွေးဟောင်းကိုဆက်ချင်းတယ်နံပါတ်၂ကျွေးတစ်ကိုပေးဝေချင်းတယ်နံပါတ်၃ရံဖန်ရံကရွှေအိုးမြုပ်ခြင်းဆိုတဲ့ဒီအင်္ဂါ၃ချက်နဲ့အ ਨੇ ဆုံးပြည့်စုံမှပရမတ္ထမနုဿမြင့်မြတ်တဲ့လူသားလူမွန်လူမြတ်ဖြစ်တယ်တဲ့။ကြောင်းမြန်ပြန်လိုက်ပေါ့ဒီအင်္ဂါ၃ချက်နဲ့မပြည့်စုံဘူးဆိုရင်တော့ဒါငရဲသားလူလည်းပဲဖြစ်ခြင်းဖြစ်မယ်။တရိစ္ဆာန်လူလည်းပဲဖြစ်ခြင်းဖြစ်မယ်။ပိဋကန်လူလည်းပဲဖြစ်ခြင်းဖြစ်သွားမယ်။ဒီလိုလူမျိုးတွေကကိုယ်ပဝန်းကျင်မှာတိတ်ပြီးတော့ပေါ်တယ်။မြင့်မြတ်တဲ့လူသားဘလောက်ရှားတော့ဆိုတာသိအောင်ဘုန်းကြီးကစံချင်လေးနည်းနည်းချကြည့်။နံပါတ်၁မြင့်မြတ်တဲ့လူသားဖြစ်ဖို့အတွက်ကျွေးဟောင်းကိုဆက်တယ်ဆိုတာဘာလဲဆိုတော့ကျွေးဟောင်းဆက်တယ်ဆိုတာကျေးဇူးကြီးမားတဲ့မိဘဆရာသမားတွေရဲ့ကျေးဇူးကိုသိပြီးတော့ဆက်တဲ့ပုဂ္ဂိုလ်တဲ့တချို့ကမိဘတွေဘာတွေကိုကျေးဇူးမဆက်တဲ့ပြန်ကျေးဇူးကမ်းတဲ့ပုဂ္ဂိုလ်တွေတောင်ရှိပါတယ်အဲ့တော့မြတ်စွာဘုရားကမိဘရဲ့ကျေးဇူးသိကြည့်တယ်ဒီစောင်းနေကြီးလေးနဲ့ဆက်တာကိုမြတ်စွာဘုရားကကြည်တယ်လို့မသတ်မှတ်ပါဘူးမိဘရဲ့ကျေးဇူးကျေခြင်းလို့ရှိရင်ဘာလုပ်လဲဆိုတော့တရားတရားနည်းနေတဲ့မိဘတွေကိုတရားတရားတွေတို့လာအောင်တိလမရှိတဲ့ပါဏာတိပါဒ၅ပါးတိလမှာမလုံတဲ့မိဘတွေရှင်လေးတွေတွေ့ရင်တတ်ပြလိုက်စသည်ဖြင့်၅ပါးတိလမလုံတဲ့မိဘတွေကို၅ပါးတိလလုံလာအောင်နောက်ပြီးတော့ဒီစွန့်ကြဲပေးကမ်းလူတန်းတွေမရှိတဲ့ဒါနပြုမှုနည်းတဲ့မိဘတွေကိုဒါနပြုခြင်းလာအောင်နောက်ပြီးတော့ပညာနည်းနေတဲ့မိဘတွေကိုတရားနာစာပေဖတ်ပြီးတော့တရားသိက္ခာပြုဖွင့်ပြပြီးတော့ပညာတွေတိုးလာအောင်ဒီလိုကျေးဇူးဆက်တာကတော့အကောင်းဆုံးကျေးဇူးဆက်နည်းလို့မြတ်စွာဘုရားကဟောခဲ့ပါတယ်ဒါကြောင့်မို့လူသားနဲ့တူတဲ့လူလူမွန်လူမြတ်ဖြစ်ခြင်းလို့ရှိရင်နံပါတ်၁မိဘကျေးဇူးကိုမိမိတို့ဆွမ်းအားခြင်းနဲ့ပစ္စည်းတွေနဲ့ဆက်ရတယ်။နံပါတ်၂အဲ့ဒါနဲ့အာမရမနေဘဲနဲ့စောစောကပြောတဲ့မြတ်စွာဘုရားလောကုတ္တရာဆန္ဒဖြစ်တဲ့မိမိရဲ့မိဘတွေသီလတမာတိပညာတွေတိုးတက်အောင်ဝိုင်းဝန်းပြီးတော့ကူညီခြင်းအပြင်ကျေးဇူးဆက်ရတယ်တဲ့။အဲ့ဒီလိုမိဘကျေးဇူးကိုနံပါတ်၁သိရသိပြီးတော့ဆွမ်းအားခြင်းနဲ့ဆက်တဲ့ပုံကမှပရမတ္ထမနုဿမြင့်မြတ်တဲ့လူသားလူနဲ့တူတဲ့လူသားကြာခဲ့တဲ့လူသားလို့ဒီလိုခေါ်ပါတယ်။နောက်နံပါတ်၂ကျေးတစ်ပေးဝေရမယ်ဆိုတာဘာလဲဆိုတော့ကို့မှာသာသမီတွေလူသားနောင်တွေရှိတယ်။အဲ့ဒီပုံကိုယ်တွေကိုစောင့်ရှောက်ရတယ်တဲ့။ဘလို့စောင့်ရှောက်ရမယ်လို့ဆိုတော့သူတို့စာအုပ်နေရည်ရှားပေး။ကိုကတော့ငွေထားပါရဲ့။တချို့မိဘတွေကြတော့ကိုယ့်ရဲ့သာသမီတွေကိုစာအုပ်နေရည်ကြောင်းကြမယ်ပြီးတော့ဒီတိုင်းပြစ်ထားတာတွေရှိတယ်။ဒါဆိုလို့ရှိရင်ဒီပုံကိုယ်ကျေးတစ်ပေးဝေမှုနေပါတယ်တဲ့မြင့်မြတ်တဲ့လူသားဖြစ်ဖို့အင်္ဂါချို့သွားတယ်အဲ့တော့ကောင်းပြီတချို့ကတော့စီးပွားရေးတွေဘာတွေလုပ်အောင်မြင်တဲ့ကသာသမီတွေကိုပုံပေါ်ပြီးတော့တိုက်တွေကားတွေပေးပြီးဒါလောက်နဲ့ရောကျွေးတစ်ပေးတာကောင်းပြီလားဆိုတော့မဟုတ်သေးဘူးတဲ့အတက်ပညာသင်ပေးရသေးတယ်ခုခေတ်ဆိုလို့ချင်းလည်းပဲခဲ့လျောက်ဘွဲ့ဒီကလေးတွေသူတို့နဲ့ငံအားလျော်စွာထိုက်တန်တဲ့ဘွဲ့ဒီကလေးရအောင်လုပ်ပေးတာဒါလည်းပဲကျွေးတစ်ပေးတာပဲပစ္စည်းလေးပေးရုံနဲ့တိုက်လေးပေးရုံနဲ့ကားလေးပေးရုံနဲ့မကြေသေးဘူးတဲ့ကျွေးတစ်ပေးရမရောက်သေးဘူးတဲ့ပညာလည်းပဲသင်ပေးရတယ်နောက်ကောင်းပြီအဲ့ဒီလိုဆိုလို့ချင်းသာသမီကိုစီးပွားဥစ္စာတွေလည်းပဲအမွေပေးတယ်အတက်ပညာတွေကိုလည်းပဲဘွဲ့တီတီတခုခုရအောင်သင်ပေးတယ်။အဲ့ဒါနဲ့မိဘတွေကကျွတ်တက်ပေးရရင်ကောင်းကောင်းမွန်မွန်ရောက်ပြီလားဆိုတော့မရောက်သေးဘူးတဲ့။စိတ်တက်ရေးရတယ်ကမြင့်မြတ်တဲ့စိတ်တက်ပုံသွင်းရသေးတယ်တဲ့။မြင့်မြတ်တဲ့စိတ်တက်အမွေကိုလည်းပဲပေးရသေးတယ်။မြင့်မြတ်တဲ့စိတ်တက်အမွေမပေးဘူးဆိုလို့ရှိရင်လည်းပဲဒါကောင်းမွန်မွန်ကျွတ်တက်ပေးရမရောက်ဘူးတဲ့။ဘလို့ကြည့်ပေးရမလဲဆိုတော့အနာတပင်တစ်သေးတို့လို့ပေါ့။အနာတပင်တစ်သေးရဲ့သူ့ရဲ့သားဆိုးရွားနေတော့ငွေပေးပြီးတော့ဥပုသ်ဆောင်ခိုင်းတယ်။ငွေပေးပြီးတော့တရားနာခိုင်းတဲ့အခါမှာသူသားပတ်စံလိုချင်တာနဲ့တရားသွားနာပတ်စံလိုချင်တာနဲ့ဥပုသ်ဆောင်ရင်းနဲ့နောက်ဆုံးတော့အရိယာဖြစ်သွားတယ်ဒီလိုကိုယ့်ရဲ့သားသမီးကိုစိတ်တက်ရေးရမှာသူတော်ကောင်းကြီးတွေဖြစ်အောင်ငွေပေးနိုင်မှတာဝန်ကျေတဲ့မိဘဖြစ်တယ်တဲ့နောက်ဆုံးအဲ့လောက်ကြီးမဆွမ်းနိုင်ဘူးဆိုရင်ဘလောက်တော့ဆွမ်းနိုင်ရမှာဆိုတော့ခွန်ကြီးတို့ဒီမြန်မာနိုင်ငံတမိုင်းမှာပြန်ကြည့်ပေါ့အင်မတန်မြင့်မြတ်ပြီးတော့ယခုချိန်ထိမြန်မာတွေရဲ့နှလုံးသားမှာဆွဲနေတဲ့ကျန်စစ်သားမင်းကြီးဆိုလို့ရှိရင်ကျင်းနဲ့ကိုလာပြီးတော့အတ္တတောင်မှသူ့ရဲ့ကျေးဇူးရှင်ရဲ့သားဖြစ်တဲ့စောလူနဲ့အသက်ရှိသေးလို့ရှိရင်သူကဒီကျင်းနဲ့ကိုမရမယူရကျင်နဲ့ဆိုပြီးတော့တားမြစ်ပြီးတော့စောလူနဲ့ကိုပြန်ပြီးတော့ခိုးပြီးတော့နန်းတယ်မယ်ဆိုပြီးတော့တစ္ဆာတရားကိုထိတ်ထားခဲ့ပါတယ်အဲ့
ဲ့တော့ပကံခေတမိုင်းကိုကြည့်လို့ရှိရင်ဖေကနေသားဟုတ်သက်သားကနေဖေကိုတက်ပြီးတော့ရှင်ပြန်လုတ်တဲ့ခေညီကိုချင်းချင်းတက်ပြီးတော့ရှင်ပြန်စီစိန်နေမင်းစီစိန်နေတမတစီစိန်တွေကိုလုနေတဲ့ခေကြီးမှာကျန်စစ်သားကသူ့ကိုလာပြီးတော့ဆက်တာတဲ့ထီနန်းစီစိန်ကိုပယ်ရှားပြီးတော့ကျေးဇူးရှင်တစ္ဆတ်တရားကိုဥထိတ်ထားပြီးတော့စောလူမင်းကိုပဲပြန်ပြီးတော့နန်းတင်တယ်ဆိုတဲ့စကားပြောတာကယခုချိန်ကြီးအဲ့ဒီကျန်စစ်သားမင်းကနှစ်ပေါင်းထောင်ချီရှိနေလိမ့်မယ်လို့အင်မတန်မှမြင့်မြတ်တဲ့လူသားဖြစ်နေမြန်မာပြည်ရဲ့နှလုံးသားမှာဆွဲတယ်အဲ့ဒီလိုစိတ်တဲ့မျိုးမိမိတို့ရဲ့သားသမီးကိုတွင်းပေးရတယ်တဲ့တန်ဖိုးမရှိတဲ့ပစ္စည်းတွေကိုအကြောင်းပြုပြီးတော့တန်ဖိုးရှိတဲ့မေတ္တာတရားတစ္ဆတ်တရားတွေမောင်နှမချင်းချင်းပစ္စည်းတွေကတန်ဖိုးမရှိပါဘူးဒါပေမဲ့တန်ဖိုးမရှိတဲ့ပစ္စည်းတွေကိုအကြောင်းပြုပြီးတော့အင်မတန်မှတန်ဖိုးမဖြစ်နိုင်တဲ့တစ္ဆတ်မေတ္တာတရားတွေကမိဘနဲ့သားသမီးချင်းချင်းပြည့်ပြည့်ထားတယ်မောင်နှမချင်းချင်းပြည့်ပြည့်တာတွေဒီစိတ်တက်မတွင်းခဲ့လို့ဖြစ်တာပါဒါကြောင့်မို့ဒီလိုစိတ်တက်မျိုးကိုလည်းသာသမိတွေကိုတွင်းပေးမှကျွေးတက်ကိုကောင်းကောင်းမွန်မွန်ပေးရန်ရောက်တယ်တဲ့နောက်ဆုံးကြည့်ပေါ့ဘုဇုအောင်ဆန်းတို့ဘုဇုအောင်ဆန်းပါစဖာဇာပါလာဥက္ကဋ္ဌဖြစ်ချိန်မှာဘုန်းကြီးတို့ရှမ်းပြည်ရဲ့နေပြီးတော့ရှမ်းဘုန်းကြီးတယောက်ကရွှေချောင်းတွေကြီးညိုလုံးလုံးဆိုပြီးတော့လာပြီးတော့လက်ဆောင်ပေးတယ်ဒါလက်ထိုးတာမဟုတ်ပါဘူး။ဒါပေမဲ့ဘိုးချုပ်ကလက်ခံပြီးတော့ဒီရွှေချောင်းတွေသူကိုယ်တိုင်မသုံးဘူး။တိုင်းပြည်အတွက်သုံးမယ်ဆိုပြီးတော့အဖွဲ့ချုပ်ကြီးကိုပြန်ပြီးတော့လှူဒန်းပစ်လိုက်တဲ့သာရကတွေရှိပါတယ်။ဒါတွေကဘာတော့ဆိုတော့တိုင်းပြည်အကျိုးဆောင်ရွက်တဲ့နေရာမှာငါမိသားစုချမ်းသာဖို့ငါချမ်းသာဖို့ဆိုတဲ့စိတ်မရှိဘဲနဲ့တိုင်းပြည်လုံးချမ်းသာပါဆိုတဲ့မေတ္တာစေတနာတွေသိပ်ကြီးမားသွားတယ်။အဲ့ဒီလိုစိတ်တဲ့မျိုးတွေကိုကိုသားသမီးကိုအမွေပေးနိုင်ရပါတယ်။နောက်ဆုံးမာတာတိဇာတို့လည်းပဲကြည့်ပေါ့မာတာတိဇာသူ့ကိုပုံရမင်းကြီးရဲ့ကားလက်ဆောင်ပေးတဲ့အခါမှာဒီကားကိုမစီးဘဲနဲ့ရောင်းပြီးတော့ဆေးရုံဆောက်ပြီးတော့လှူဒန်းပစ်လိုက်တယ်ဒီလိုစိတ်တဲ့မျိုးပန်းရှင်နေရှိပြီဆိုရင်ဒီလိုစိတ်တဲ့မျိုးတွေကိုသားသမီးကိုအမွေပေးနိုင်ပြီအဲ့ဒီမိဘဟာအကောင်းဆုံးတော့ကျွေးတက်ပေးနည်းလို့ခေါ်တယ်တဲ့ဒီလိုမှလည်းပဲဒါပရမတ္ထမနုဿမြင့်မြတ်တဲ့လူသားဖြစ်ပါတယ်နောက်ဆုံးဘာလို့ဆိုတော့နောက်ဆုံးရင်ကကျွေးတောင်းကိုဆက်တယ်ဆိုတာမိဘကျေးဇူးကိုသိပြီးတော့ဆွမ်းအားရှိတဲ့မြတ်ဆက်တာကျွေးတက်ကိုပေးတယ်ဆိုတော့ကိုယ့်ရဲ့သားသမီးတွေကိုပစ္စည်းဥစ္စာပေးတယ်ဒါရင်မကတဲ့နဲ့အတက်ပညာသင်ပေးတယ်ဒါရင်မကပေးတဲ့ပစ္စည်းဥစ္စာတဲ့အင်မတန်မှကောင်းမြတ်တဲ့စိတ်ဓာတ်တွေကိုတန်ဖိုးထားတဲ့သားသမီးဖြစ်အောင်မွေပေးပြီးဆိုရင်အဲ့ဒါအကောင်းဆုံးကျွေးတက်ပေးနည်းလို့ခေါ်ပါတယ်နံပါတ်3ကဘာလို့ဆိုတော့ဒီရန်ပန်ရန်ကရွှေဥမြုပ်ရတယ်ရန်ပန်ရန်ကရွှေဥတုတဲ့ဆိုတာဘာလို့ဆိုတော့ယနေ့အင်ဂျင်နီယာဦးမင်းအောင်ကောင်းဆောင်တဲ့တက်ပညာရှင်မိသားစုတွေလိုပဲယခုလိုဆုံးနေပါလေလာကတ်တဲ့ဒါနပြုတယ်ဆိုတာဒါတန်တရာအတွက်ရိက္ခာတွေစုဆောင်းတာမြတ်စွာဘုရားကတော့ရွှေဥမြုပ်တယ်လို့ခေါ်ပါတယ်ဒီလိုဥပုံတွေမှာသီလတွေစောက်တည်တယ်ဒါလည်းပဲရွှေဥမြုပ်တာပဲမြတ်စွာဘုရားရှိပန်းနေရေချမ်းနေကတ်တယ်ဘုရားရှိခိုးတယ်ဒါလည်းပဲရွှေဥမြုပ်တာလို့ခေါ်တာပဲနောက်ဆုံးစွမ်းနိုင်လို့ရှိရင်9မိနစ်ဖြစ်ဖြစ်ကိုယ့်ရဲ့တန်တန်မှာလောဘဒေါသတွေထင်ရှားရှိနေတာကိုတက်နိုင်နေမယ်ငိမ့်အောင်ဆိုရင်တရားထိုင်လို့ရှိရင်လည်းပဲဒါချွေဦးမြုပ်တယ်လို့ခေါ်ပါတယ်။ရန်ပန်ရန်ကအဲ့ဒီလိုချွေဦးမြုပ်တဲ့အလေးလေးရှိရမယ်တဲ့။အဲ့ဒီလိုအင်္ဂါ၃ချက်နဲ့ပြည့်စုံမှပရမတ္ထမနုဿမြင့်မြတ်တဲ့နှလုံးသားပိုင်ရှင်လူသားလို့ခေါ်ပါတယ်တဲ့။ဒီလိုလူသားကတော့ခဲရင်ပါတယ်။ဒီလိုလူသားမျိုးကလောကမှာကြာခဲတယ်တဲ့။ဒီနေ့တရားဓမ္မတွေလည်းပဲကြည့်ပေါ့ကိုယ့်ရဲ့ပဝန်းကျင်ကိုယ့်ရဲ့ရွာကိုယ့်ရဲ့မြို့ကိုယ့်ရဲ့နိုင်ငံမှာကြည့်ကြည့်ဒီလိုအင်္ဂါ၃ချက်နဲ့ပြည့်စုံတဲ့လူသားမျိုးဘယ်လောက်ရှားတယ်လဲဆိုတာကြည့်ကြည့်ပေါ့အဲ့တော့မြင့်မြတ်တဲ့လူသားသိပြီဆိုရင်ငရေသားနဲ့တူတဲ့လူပိဋ္ဌာန်နဲ့တူတဲ့လူပရိသတ်နဲ့တူတဲ့လူတွေသိဖို့လွယ်သွားပြီအဲ့တော့တချို့ပုဂ္ဂိုလ်တွေကငရေသားနဲ့တူတဲ့လူဆိုတာဘာလဲဆိုတော့ဒီမိဘကျေးဇူးလည်းမသိတဲ့ပြင်ကျေးဇူးကမ်းတယ်။သားသမီးတွေကိုလည်းမွေးပြီးတော့ပြစ်ထားတယ်။ကုသိုလ်ကောင်းမှုလို့ဆိုတာစိတ်တောင်းမရှိတဲ့ပုဂ္ဂိုလ်တွေကဒီလိုအင်္ဂါ၃ချက်နဲ့လည်းပဲမပြည့်စုံဘူးတဲ့။အဲ့ဒါအပြင်ဘာဖြစ်သေးလို့ဆိုတော့ဒီမိဘကျေးဇူးစတဲ့၃ချက်ကိုမသိတဲ့အပြင်သူဟာအကုသိုလ်တွေလုပ်ပြီးတော့ထောင်နေပါတယ်ကြပြီးတော့သူများအနှိမ့်သက်ခံနေရပြီဆိုရင်အဲ့ဒါငရေသားလူပဲတဲ့။ငရေသားလူရဲ့အင်္ဂါ၂ချက်ပါ။နံပါတ်၁သူများအနှိမ့်သက်ခံပြီးတော့ထောင်နေပါတယ်ကြပြီးတော့နေရတယ်နံပါတ်နဲ့ဒီအင်္ဂါ၃ချက်လည်းပဲမပြည့်စုံမှုဆိုရင်ဒါငရေသားလူလို့ခေါ်ပါတယ်။ဒါကြောင့်မို့ဆင်းရဲပေမဲ့လို့ထောင်ကျပေမဲ့လို့ငရေသားမဟုတ်ပါဘူး။ငရေသားလူလို့မခေါ်ဘူး။ဒီအင်္ဂါ၃ချက်မရှိမှသာငရေသားလူလို့ခေါ်ပါတယ်။အဲ့တော့ပိဋ္ဌာလူဆိုတာဘာတော့ဆိုတော့ပိဋ္ဌာလူဆိုတာစောစောကပြောသလိုမိဘကျေးဇူးကမ်းတဲ့သာသမီတွေကိုမဆောင်ရှောက်ဘူး။ရှင်ပန်ရန်ကကုသိုလ်ကောင်းမှုလည်းမပြုဘူး။ဒီအင်္ဂါ၃ချက်လည်းမပြည့်စုံဘူး။ဒီတုံးချက်မပြည့်စုံတဲ့ပြင်သူ့ကိုကြည့်လိုက်လို့ရှိရင်စာဝနေရေးကမပြည့်လဲဘူးဘိုးဖိုးကလည်းပဲမပြည့်လဲဘူးနေဘိုးကလည်းမပြည့်လဲဘူးဆိုရင်ဒါပိတ္တာလူလို့ခေါ်ပါတယ်ဆင်းရဲုံဆင်းရဲပြီးတော့ဒီတုံးချက်ကိုနားလည်လို့ရှိရင်ဒီပုဂ္ဂိုလ်ကလူမွန်လူမြတ်ထဲဝင်ပါတယ်ဆင်းလဲဆင်းရဲသေးတယ်တုံးချက်ကိုလည်းပဲမပြုဘူးဆိုရင်ဒါပိတ္တာလူလို့ခေါ်ပါတယ်နောက်ပြီးတော့တရိစ္ဆာန်လူဆိုတာဘာလဲဆိုတော့တရိစ္ဆာန်လူဆိုတာစောစောကလူဆင်းလဲမဆင်းရဲဘူးထောင်လည်းပဲမကြဘူးပစ္စည်းဥစ္စာအပြင်လည်းပဲချမ်းသာပါရဲ့ ရုပ်ရှင်ဥပဒေအပြင်လည်းပဲချိုးမိုးပါရဲ့ဒါပေမဲ့လို့မိဘကျေစုကမ်းမယ်သားသမီးတွေကိုဒီတိုင်းပြစ်ထားမယ်ကုသိုလ်ကောင်းမှုမလုပ်ဘဲနဲ့ကိုယ်စိန်ခံမှုပဲနေတယ်ဆိုရင်အဲ့ဒါတိရိစ္ဆာန်နဲ့တူတဲ့လူလို့ဒီလိုခေါ်ပါတယ်ဒါကြောင့်မြတ်စွာဘုရားကဘိကဝေမဖို့နိဗ္ဗာန်လိုလားညုတ္တညုတ္တမီတို့မနုဿတ္တပရိလာဘောယူလူအဖြစ်ကြာခြင်းကိုတုံလည်းဘောခရင်တစ်ဖြင့်ကြားပါပေ၏ဤတည်းသို့ဘဂဝါလုံးလောကထိုတာရှင်တော်မြတ်ဘုရားသည်တိဝတိတိဝတိနေစဉ်နေတိုင်းဩဝရတိကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါသည်တည်းအဲ့တော့လူအဖြစ်ຢာခဲ့တယ်ဆိုတာဘလို့လူမျိုးကိုຢာခဲ့တာတုံးလို့မေးပြန်ချုပ်လို့ရှင်စိတ်ထားမုံမြက်တဲ့စိုးစိုးကအင်္ဂါ၃ချက်နဲ့မိဘကျေးဇူးသိပြီးတော့ဆက်တယ်သာသမီတွေကိုစောင့်ရှောက်တယ်ကျန်ပန်ရတာကုသိုလ်ကောင်းမှုပြုပြီးတော့ရွှေအိုးမြုပ်လေးရှိတယ်ဒီလိုအင်္ဂါ၃ချက်နဲ့ပြည့်စုံတဲ့လူမျိုးကလာရှားတယ်ရှားခဲ့တယ်လို့ဒီလိုဟောတော်မူခဲ့ပါတယ်ဒါကြောင့်မြတ်စွာဘုရားလူဖြစ်ရှားခဲ့တယ်ဆိုတာဟုတ်မဟုတ်ကိုယ့်ရဲ့ပဝန်းကျင်ကိုဒီလို၃ချက်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရှိမရှိရှားကြည့်ပါကိုယ့်ရဲ့ရည်ရွယ်မှာလည်းပဲရှားကြည့်ကိုယ့်ရဲ့နိုင်ငံမှာလည်းပဲရှားကြည့်ပါဒါဆိုရင်ဒီဒေသနာကိုသဘောပေါက်တော့ပါလိမ့်ဒါကြောင့်မို့မိမိတို့လည်းပဲရှားခဲ့တဲ့လူဖြစ်ကိုရှားကဲ့ဆွမ်းအားရှိတဲ့မြိဘကျေးဇူးကိုဆက်နိုင်ကြပါပါစွာရှိတဲ့သာသမီတွေကိုလည်းပဲလူတော်လူကောင်းဖြစ်အောင်စောင့်ရှောက်နိုင်ရပါစေ။စွာရှိတဲ့အမျိုးပါသာသာသနာနဲ့တကွာလောကရဲ့ကောင်းကျိုးကိုပြုခြင်းအပြင်ရှင်ဦးလည်းပဲမြုပ်နိုင်ကြပါစေ။အဲ့ဒီလိုသူတော်ကောင်းတွေလှုပ်လေလှုပ်တတ်ရှိတဲ့အလုပ်သုံးမျိုးကိုလုပ်ပြီးတော့နောက်ဆုံးဆင်းရဲခက်တဲ့ချုံညံ့ရဖြစ်တဲ့နိဗ္ဗာန်ကိုကိုစီကုံကမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။ကဲအဲ့ဒီလိုအာယုံပြုပြီးတော့မြတ်စွာဘုရားဟောတဲ့လူလေးမျိုးတရားလည်းပဲပြီးပြီမိမိတို့ကိုယ်ကိုမိမိတို့လည်းပဲဒါဆိုရင်မြင့်မြတ်တဲ့လူသားဖြစ်ဖို့ကြိုးစားနိုင်တဲ့အခွင့်အလမ်းတွေလည်းပဲရှိသွားပြီဒါကြောင့်မို့အဲ့ဒီလိုကြိုးစားပြီးတော့တပည့်တော်တို့ကုသိုလ်ကောင်းမှုတွေကိုဆက်ပြီးတော့လုပ်မယ်ဆိုတဲ့စိတ်ထားနဲ့ဆက်ပြီးတော့ကြိုးစားပါယခုကုသိုလ်ကောင်းမှုလည်းပဲတပည့်တော်တို့ဒီကုသိုလ်ကောင်းမှုကခန္ဓာဆင်းရဲချုပ်ရဲ့နိဗ္ဗာန်အတွက်မျက်မှောက်ပြုပါပြုပြရစီလို့အာယုံပြုပြီးတော့ခြေဆက်ချမယ်နော်ကဲအားလုံးလက်အုပ်ချပြီးတော့လိုက်ဆိုကြ